တောင်တွင်းကြီးမှာဒီစက်တင်ဘာ10ရက်နေ့ကဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့လေးဟုတ်ဆရာတို့ဘလို့ကြားသိထားလဲခုနောက်ဆုံးဘယ်နေရာလောက်ဖမ်းမိထားလဲနောက်ပြီးတော့ဟိုဘလို့အခြေအနေရှိနေပြီလဲဆိုတာလေဟု
တ်ဒီအမှုမှာပတ်သက်တယ်လို့ယူဆလို့ရတယ်နောက်ပြီးတော့ကျွန်တော်တို့အမှုကိုတိစောက်တဲ့အခါမှာလည်းပဲအဲ့ဒီအမှုလမ်းကြောင်းထဲမှာရှိနေတဲ့လူ9ယောက်ကိုရဲတပ်ဖွဲ့အနေနဲ့ဆွဲထားတယ်9ဦးထဲက2ဦးနဲ့ပတ်သက်တာ3ဦးရှိတယ်အဲ့ဒီ3ဦးကိုကျွန်တော်တို့ရဲစခန်းကိုခေါ်ယူပြီးတော့စစ်ဆေးတဲ့အခါမှာသူတို့ကအစစ်ဆေးမခံဘဲနဲ့တိမ်းချောင်းကျန်တဲ့6ယောက်ထဲမှာကတခါအဲ့ဒီ6ယောက်နဲ့ပတ်သက်နေတာက4ယောက်တွေ့တယ်အဲ့4ယောက်ကိုဒီရဲတပ်ဖွဲ့အနေနဲ့တန်းပြီးတော့ဆက်တွေ့တယ်သူတို့ခေါ်ယူစစ်ဆေးမေးမြန်းတော့မယ်လို့ပြောလိုက်တဲ့အခါမှာနောက်ထပ်4ယောက်ကရှောင်နေတယ်ဆိုတော့အတွင်းထဲမှာမှုနဲ့ပတ်သက်တဲ့9ယောက်ကိုဆွဲချက်အဲ့လိုမျိုးလုပ်ထားတယ်ထွက်ပြေးသိမ်းရှောင်နေတာက9ဦးရှိတယ်ပေါ့လောလောဆယ်အဲ့ဒီဟာ
ဆက်နောက်တစ်ခုကလေအဲ့ဒီနေ့ကဖြစ်ခဲ့တဲ့ဖြစ်စဉ်မှာဒီနေ့နေဈေးဆိုင်နေထိခိုက်ပျက်စီးခဲ့တာတွေကိုလည်းတိုင်းဒေသကြီးစုဝါဖွဲ့ရထောက်ပံ့ကြေးပေးထားတယ်ဆိုထောက်ပံ့ငွေပေးရပွဲလုပ်ခဲ့တယ်ကြားလို့ရှင့်ဟုတ်
ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့အဲ့ဒါမနေ့ကလုပ်ခဲ့တာပေါ့နော
်ဟုတ်ဆရာတို့ပါသွားသေးလားရှင
်ဟုတ်ကဲ့ပါတယ်ကျွန်တော်တို့ကိုယ်စလဲ၄ဦးစလုံးရဲ့တိုင်းဒေသကြီးဝန်ကြီးချုပ်နဲ့နယ်လုံးဝန်ကြီးပေါ့သူရဘက်ကတော့အဲ့ဒီ2ဦးလာမှာပေါ့
ထောက်ပံ့ငွေပေးရပွဲကဘယ်လိုပုံစံမျိုးလုပ်ခဲ့တာလဲနောက်ပြီးတော့ဒီဖြစ်စဉ်မှာပျက်စီးဆုံးရှုံးမှုတံမူကဘယ်လောက်ရှိလဲရှင
်ရဲစခန်းတို့သူတို့သူတို့တင်တာကတော့ကျွန်တော်တို့380ကျော်လောက်ရှိမှာပေါ့အဲ့ဒါကိုကျွန်တော်တို့ကသူတို့ပျက်စီးဆုံးရှုံးခဲ့တဲ့ဆိုင်ငန်းပိုင်ရှင်တွေတို့၄င်းပိုင်ရှင်တွေနဲ့တိုင်းရဲ့ကျွန်တော်တို့ဒီကိုယ်စလဲတွေနဲ့မြို့နယ်အုပ်ချုပ်ရေးရုံးမှာပေါ့နော်ကျွန်တော်တို့ခေါ်ပြီးတော့စီစစ်တာပေါ့တဘာဝအရာနည်းနည်းလေးဟိုပို့ပြောတာတွေလည်းရှိကောင်းရှိနိုင်တာပေါ့ဒါပေမဲ့လို့ကျွန်တော်တို့အဲ့ဒီဟာကိုတော့ဟိုလိမ္မာဘာနတ်စာပဲပျက်စီးနှုံးသားတွေကိုကျွန်တော်တို့ပြန်ပြီးကြည့်လိုက်တာပေါ့သူတို့ရဲ့ပျက်စီးကိုဟိုအစ္စလမ်ဘာသာဝင်ဟိုအုပ်စုတော်ခွဲမထားပါဘူးအဲ့ဒီဘက်ကသူတို့ဘက်ကလည်းပဲဟိုတော်တော်ခံခံအနေနဲ့ပါလာဖို့လည်းကျွန်တော်တို့ကလှမ်းပြီးတော့ခေါ်လိုက်တယ်လေအဲ့လိုခေါ်ပြီးတော့အားလုံးရဲ့ရှိမှာပဲကျွန်တော်တို့ဒီဟာဘယ်လောက်ပျက်စီးသွားတယ်မှန်ကွဲသွားတယ်ဆိုဒီမှန်နှုံးသားဘယ်လောက်ဖြစ်နိုင်တယ်ဘယ်လိုဟာဖြစ်မယ်ဒါဆိုရင်သူတို့ပြောတာဘယ်လောက်ဆိုလို့ရှိရင်ကျွန်တော်တို့ကနည်းနည်းလေးတော့ဟိုရပြောပြောတော့ဈေးပြန်စစ်ယူပါပေါ့နော်အဲ့လိုစစ်လိုက်တဲ့အခါမှာအားလုံးကုန်ကြတဲ့ဟာက360လောက်ဖြစ်သွားမှာပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ကတိုင်းဒေသကြီးရဲ့ဆိုးရွားက380ဒီကူညီထောက်ပံ့တဲ့ငွေလေးပေးနိုင်တာပေါ့နော်ဒီ 50% ပြန်ခွဲလိုက်တာပေါ့နော်တချို့ဥမာပေါ့ဥမာ9000 8000လောက်ပေါ့နော်ဒီ3000လောက်ပေါ့မှာပျက်စီးဆုံးရှုံးတဲ့လူမျိုးကြတော့ကျွန်တော်တို့ကအဲ့ဒါကိုအပြည့်ပဲပေးလိုက်တယ်ဒါပေမဲ့ဟိုတချို့တင်လာတဲ့ဟာတွေရှိတာပေါ့ TV ကွဲသွားတာတို့ကျွန်တော်တို့ဟိုမှာဗီဒီယိုတွေကိုကွဲသွားတာတို့ဘာလို့အဲ့လိုမျိုးခုံတွေကျိုးသွားတာတို့ကြတော့ပျက်စီးနေပဲတွေ့ပေါ့နော်အဲ့ဒါတွေနှုံသားလေးနည်းနည်းပြန်ဖြတ်ပြီးတော့ကျွန်တော်တို့ကတတ်မှတ်လိုက်တယ်အဲ့လိုတတ်မှတ်ပြီးတော့သူပျက်စီးဆုံးရှုံးတဲ့ထဲကနေပြီးတော့မှတက်လာလိုက်တဲ့စည်ရင်းပေါ်ကနေကျွန်တော်တို့က900,000လုံးပြန်ဖြတ်ပြီးတော့သူတို့ပြန်ပြီးတော့ကူညီထောက်ပံ့ငွေပေါ့နော်အဲ့လိုမျိုးပြန်ပြီးတော့စီစစ်ပြီးတော့ပေးလိုက်တာပေါ့အဲ့ဒါကို380နဲ့ပြန်ပြီးအချိုးပြန်တဲလိုက်တာပါ
ဟောဒါကဒီအပိသက်ပေးလိုက်တာလားရှင်ဒါမှမဟုတ်တဝက်ကြံသေးရဲ့ဆိုတဲ့သဘောမျိုးလားရှင
်တဝက်မကြံဘူးဒီတိုင်းနေတာရဲ့ဆိုးအနေနဲ့လည်းတော့ဒါပြောမယ်ဆိုရင်တော့ပြည်သူ့ဗန္နာနိုင်ငံတော်ဗန္နာကိုပဲစာနာညှတာထောက်ထားမှုပေါ့နော
်ဒီ
ဖြစ်ပြက်မှာပေါ့နော်ဒီသူတို့အဲ့ဒီလိုလေးပတ်သက်ချင်းခံလဲရတယ်ပေါ့အ
ဲ့
ဒီတောင်းရကိစ္စအနေနဲ့အစိုးရဘက်ကလည်းပဲသူတို့ဒါကိုထိုက်တင်တဲ့ငွေကြေးတစ်ခုပေါ့နော်တိုင်းနေတာကြီးဗန္နာအနေနဲ့ပဲထုတ်ပြီးတော့အဲ့လိုမျိုးဆောင်ရွက်လိုက်တာပေါ့သူတို့တော့အကုန်လုံးတော့ပြောပြလိုက်တာပေါ့ဥမာရခိုင်မှာဖြစ်ခဲ့တဲ့အာမျိုးဝီရောင်မောင်တို့မှာဖြစ်ခဲ့တာဆိုရင်ဒါနိုင်ငံတော်အနေနဲ့အဲ့လိုမျိုးဟိုပံ့ပိုးပေးခဲ့တာမရှိဘူးပေါ့နော်နောက်တစ်ချက်ကလည်းမိထီလာမှာဖြစ်ခဲ့တာဆိုလည်းပံ့ပိုးပေးခဲ့တာမရှိဘူးပေါ့ပံ့ပိုးပေးမယ်ဆိုလည်းပဲတကယ်တမ်းကျတော့မဖြစ်နိုင်တော့ဘူးပေါ့နော်ကုန်ဆုံးသွားတာတွေနဲ့ပျက်စီးဆုံးရှုံးတာတွေနဲ့လေဒါပေမဲ့ဟိုဒီမှာတော့ဒီလိုဖြစ်ဖြစ်မျိုးကလည်းပဲဟိုဒီမျိုးနယ်မှာမဖြစ်ဘူးလေနော်အဲ့တော့ဒီလိုဖြစ်ဖြစ်မှာတိုင်းနေတာကြီးဆိုအနေနဲ့ကလည်းတို့ဒါရေဘူအပြင်ဆိုလို့ရှိရင်ဒီလိုဖြစ်ဖြစ်ကိုဖြစ်တယ်တို့ဘာသာကြားတွေလူမျိုးကွဲတွေပဲဆိုပြီးတော့အဲ့ဒီလိုမျိုးခွဲခြားဆက်ဆံမှုလိုအမျိုးလည်းမဖြစ်စေချင်မဲနဲ့ဒေတာပေါ်မှာပဲအတူတူမွေးဖွားကြည့်ပြင်းပြီးတော့ရှိနေတာကိုခွဲခြားဆက်ဆံမှုရဲ့လို့မလုပ်ဖဲနဲ့တို့ရဲ့ကိုစာနာညှတာထောက်ထားတယ်ဆိုတဲ့သဘောတရားမျိုးနဲ့ဒေါ်ချင်းငွေလိုဟာမျိုးမဟုတ်ဘူးကူညီပံ့ပိုးတဲ့ငွေပေါ့နော်အဲ့ဒီလိုမျိုးပဲပေါ့နော
်ဒီဖြစ်စင်မှာပေါ့နော်ဒီလိုမျိုးနေအိမ်နေဆိုင်ငန်းတွေပျက်စီးဆုံးရှုံးမှုစီရင်ကိုဒီမျိုးနဲ့ထွေအိုကကောက်လိုက်တဲ့အခါမှာနောက်ဆုံးစီရင်ရရှိတာကဒီနေအိမ်ဆိုင်ငန်းဘလောက်လောက်ဒီလိုထိခိုက်ပျက်စီးရဲ့ဆိုပြီးရရှိခဲ့တာလဲရှင
်14ဦးပတ်ချလဲပါပဲကျွန်တော်မနေ့ရက်ဆိုကူညီပံ့ပိုးငွေပေးလိုက်တာပေါ့ကောက်ပံ့ငွေလေးပေးလိုက်တာ14ဦးကိုပေးပြတာပေါ့နော
်ကျေးဇူးပါနော်ဆရာအခုလိုအချိန်မေးဖြေကြားပေးတာရှင်
ဟုတ်ကဲ့ပါဟုတ်ကဲ့ပါ